ကချင်ပြည်နယ်တနိုင်းညွန့်နယ်ကတိုက်ပွဲတွေကြမှာပိတ်မိနေတဲ့အရသာတွေဟာအစိုးရထိန်းချုပ်ရာနေရာကိုရောက်ရှိလာခဲ့ကြပေမဲ့မြန်မာစစ်တပ်ဖက်ကလက်မခံမဲနဲ့သူတို့ကိုမူလာနေရာကိုပြန်ခိုင်းနေပါတယ်။ဒါကြောင့်စစ်ကြီးဒုက္ခတွေ3000လောက်ဟာပဋိပက္ခဖြစ်တဲ့နှစ်ဖက်ကြားမှာပိတ်မိနေပြီးဘယ်သွားလို့ဘယ်လာရမှမသိအခြေအနေဆိုးရွားဝါရှိနေတယ်လို့ကုညီကဲကျွေးအဖွဲ့တွေကပြောပါတယ်။သူတို့အများစုကအဲ့ဒီဒေသမှာတွားပြီးတော့အလုပ်လုပ်ကြတဲ့ပြည်မဖက်ကအလုပ်သမားတွေဖြစ်တာမို့ကြံရီဖက်ကလည်းသူတို့ကိုပြန်လက်ခံလိုတဲ့သဘောမရှိပါဘူး။အခြေအနေအသေးစိတ်ကိုတော့ VOA သတင်းထောက်ကမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တနင်္ဂနွေနေ့အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေကျင်းပခဲ့တဲ့နောက်ပြင်းမော်နဲ့ရွှေမော်တွေမှာအလုလုကိုက်နေသူ3000ကျော်လောက်ဟာနှစ်ဖက်တိုက်ပွဲတွေအကြမှာပိတ်မိနေခဲ့ရတာမင်းညနေပိုင်းကတော့အစိုးရတပ်မတော်တင်းချုပ်ရနေရာကိုရောက်ရှိလာကြပါတယ်လက်တလောတိုက်ပွဲအကြမှာပိတ်မိနေခဲ့သူတွေရဲ့အခြေအနေကိုလက်ရှိတင်းရှောင်လာတဲ့ဦးစေးယုံကအခုလိုပြောပါတယ
်ဒီတိုင်းကာလပေါ်မှာအင်းနေရာပါခင်ဗျအားလုံးက3000နဲ့400ကျော်လေးကကိုကျော်လာမစရည်လေးပြက်လက်နေတယ်အစားဝင်လေးပြက်လက်နေတယ်ခက်ခဲတော့ကြုံနေတယ
်ဆစ်ဆောင်တွေဟာတနိုင်းမျိုးနယ်အတွင်းကရွှေမော်ပြင်းမော်တွေမှာမြမပြည်နေရာဒေသအသီးသီးကနေလာရောက်အလုလုကင်နေကြသူတွေဖြစ်ပါတယ်ဆစ်ဆောင်တွေကိုကွန်ကြီးကယ်ဆယ်ရေးဆောင်ရွက်နေတဲ့ကိုဆိုင်ခွန်ကတော့ဆစ်ဆောင်ဒုက္ခသည်တွေကိုတက်မတော်ကထိန်းသိမ်းထားပြီးတနိုင်းမျိုးကိုပို့ဆောင်ဖို့လှုပ်ဆောင်နေကြောင်းပြောပါတယ်
အဲခုနောက်ဆုံးတဲ့သတ်တော်ရကစစ်တပ်ကနေတာဝန်ယူမှတေဖို့ပဲဗျ။အဲ့ဒါတမိုင်းဆုံးကြီးချမှုပြည်နယ်လေအဲ့ဒါရှာမှာသူ့ခံနေသူပြန်ကြက်တိတိကြပါဆန်ခင်းနေလို့ပြောနေတာ
။ဒီစီစစ်ဆောင်တွေရောက်ရှိတဲ့နေရာဟာစစ်တပ်ကသိမ်းယူထားတဲ့စမတ်ကော် KIA စခန်းဟောင်းဖြစ်ပြီးအဲ့ဒီနေရာကနေတနိုင်းချောင်းတနိုင်းချောင်းကနေတစ်စက်ဆက်လီနဲ့တနိုင်းမြို့ကိုတွားရောက်ရမှာဖြစ်ပါတယ်။တိတ်ဆောင်လာတဲ့သူတွေထဲမှာအ ਨੇ ဆုံး3ဦးမိုင်းထိပ်ပြီး2ဦးတည်ဆုံးခဲ့ကြောင်းနဲ့မိုင်းထိပ်သူတွေကိုတမတော်ကစေကုသပေးနေကြောင်းကိုဆိုင်ခွန်ကပြောပါတယ်
။အခုမနေ့ကတော့မိုင်းချိပဲလူမြောက်ကနေကြတော့ဖုန်းပြီးဒီနေ့အဲလမ်းဘေးမှာပဲချိန်လိုက်တယ်။ဒီကတော့သူတို့ခေါ်ပြီးမှဟိုစေကုသပေးတယ်။နောက်ဒီနေ့တိုင်းမှာနောက်ထပ်မိုင်းတစ်လုံးချိပဲ။အဲသူကလည်းဒီစက်ကသူတို့ခြေတွေပါကုပေးတယ်
။ဒီကနေ့မနေ့ပိုင်းထိလက်နဲ့ကြည့်ပြခတ်တန်တွေကြားနေရစေဖြစ်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေကတော့တမတော်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာတူဦးတေဆုံးပြီးအသက်နှစ်နှစ်အရွယ်ကလေးတူဦးအပါဝင်9ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းကချင် Alliance အဖွဲ့ကထုတ်ပြန်ကြေညာထားပါတယ်တမတော်ကတော့ KIA အဖွဲ့ဟာရွှေညက်ပြင်းစားတဲ့တရားစာတတွေနဲ့အဖူးဒဏ်တစ်တွေကိုတရားမဝင်ထုတ်လုပ်နေတာကြောင့်တင်တိုင်းဒေသအတွင်းကိုဇန်နဝါရီလ2ရက်နေ့ကစတင်ပြီးနေပြည်တော်ရှင်းလင်းရေးနဲ့တရားဥပဒေစိုးမိုးရေးကိုဆောင်ရွက်ခဲ့ကြောင်းဒီလိုဆောင်ရွက်စဉ်မှာထိတွေ့မှု10ချိန်မိုင်းပေါက်ကွဲမှု3ချိန်ဖြစ်ပွားခဲ့တယ်လို့တစ်ဖက်ထိကြိုက်ကြဆုံးတာတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်ကဆွန်ဘရာဘုံဖားကန်နဲ့မန်စီမြို့နယ်ဘက်တွေမှာလည်းအစိုးရကြံ့မော်နဲ့ကဲရီအကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်
အခုအတန်းလွင်ချိန်နောက်ဆုံးရတဲ့တရင်ရတော့အမျိုးသမီးနဲ့အသက်50ကျော်အရွယ်လူ900ကျော်ကိုစတက်မရောကတနိုင်းကိုပြန်ပို့ဖို့ခေါ်သွားတယ်လို့ကြံနေတဲ့သူတွေကလည်းညနေ4နာရီကျော်မှလုံခြုံရေးစိတ်မချရလို့ဆိုပြီးနှောက်ကြောင်းပြန်လည်ခိုင်းနေတယ်လို့သိရပါတယ်စစ်တပ်ကလည်းလက်မခံ KIA ဖက်ကလည်းသူတို့နယ်ရဲ့ပြန်အဝင်မခံဖြစ်ပြီးဒုက္ခဒေရီယာနှစ်ဖက်အကြားဖဲသွားရမှမသိအခြေအနေပိုဆိုးလာနေတယ်လို့ဒေသခံကုညီရေးသမားတဦးက VOA ကိုပြောပါတယ်ဒါကြောင့်ဒုက္ခဒေရီမှာသူတို့အရင်ကအိတ်ခဲရတဲ့လမ်းမတွေဘောကိုပြန်ဖို့ပြင်ဆင်နေကြရတယ်လို့သိရပါတယ်ရှင်